ရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ခွဲခြားကန့်သတ်ထားတာတွေကိုအဆုံးသတ်ဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့နဲ့လွတ်လပ်စွာသွားလာခွင့်ပေးဖို့တွေပေါ်မှာစိုးရိမ်မှုတွေရှိနေကြပေမဲ့ဒီအချက်တွေဟာပြစ်ပခတ်ဖြစ်ရှင်ရေးအတွက ကော်မရှင်ရဲ့အပိသက်သတင်းအစီရင်ခံစာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကိုကိုယ်တိုင်တွားရောက်သတင်းယူခဲ့တဲ့မမြင့်မြင့်ခိုင်ကပြောပြပါမယ်ရှင်
ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အပြည့်သက်အစီရင်ခံစာရှင်းလင်းထုတ်ပြန်မှုနဲ့သတင်းစာရှင်းလင်းပွဲတရက်ကိုဒီကနေ့ရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးရခိုင်အကြံပေးကော်မရှင်ကလူမျိုးရေးနဲ့နိုင်ငံသားဖြစ်တည်မှုကိုအခြေခံပြီးလွတ်လပ်စွာသွားလာခွင့်ခွဲခြားကန့်သတ်တာတွေကိုအဆုံးသတ်ဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံသားဖြစ်တည်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စတွေနဲ့သက်ဆိုင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေအပေါ်ရခိုင်ပြည်သူလူထုကစိုးရိမ်နေတယ်ဆိုတာနားလည်ပေမဲ့ရခိုင်ပြည်နယ်ရဲ့အနာဂတ်အတွက်ထိလွယ်ရှလွယ်တဲ့ကိစ္စတွေကိုကင်တွယ်ဖို့ကော်မရှင်အနေနဲ့ရွေးချယ်လိုက်ကြောင်းရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာပ
နိုင်ငံသားဖြစ်မှုနဲ့လွတ်လပ်စွာသွားလာခွင့်ကိစ္စရပ်များနဲ့ပတ်သက်တဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုကစိုးရိမ်နေမှုတွေရှိတယ်ဆိုတာကျွန်တော်တို့ကောင်းစွာသိရှိထားပါတယ်။ဒါပေမဲ့လည်းကော်မရှင်အနေနဲ့အဲ့လိုမျိုးထိရှလွယ်တဲ့ကိစ္စရပ်တွေကိုကင်တယ်ဖို့ရွေးချယ်လိုက်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကိုခြံထားခဲ့မယ်ဆိုရင်ရခိုင်ပြည်နယ်ရဲ့အနာဂတ်တကယ်တော့မြန်မာတနိုင်ငံလုံးရဲ့အနာဂတ်ဟာနောက်ပြန်လှည့်လို့မရတဲ့ပျက်စီးဆုံးရှုံးမှုတွေကြုံတွေ့နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်လို့ဖြစ်ပါတယ်။
နိုင်ငံသားစစ်စစ်ရေးကတ်တွေထုတ်ပြီးတဲ့နေရာမှာလဲနိုင်ငံတကာစံနှုန်းတွေအတိုင်းလုပ်ဖို့နဲ့ရှင်းလင်းတဲ့ view ဟာအချိန်စရာသတ်မှတ်မှုတွေထားဖို့ကိုလည်းအပြည့်သက်အစီရင်ခံစာထဲမှာအကြံပြုထားပါတယ်။နိုင်ငံသားဖြစ်တည်မှုပယ်ချခံရသူတွေရဲ့အခွင့်အရေးတွေလည်းဥပဒေစည်းမျဉ်းတွေထုတ်ပြန်ပေးဖို့လိုသလိုနိုင်ငံမဲ့တွေနိုင်ငံသားဖြစ်ရေးကိုလည်းအစိုးရအနေနဲ့အလေးနက်ထည့်သွင်းစဉ်းစားဖို့လိုတယ်လို့အစီရင်ခံစာရဲ့အကြံပြုချက်ထဲမှာပါဝင်ပါတယ်။ရခိုင်ဒေသကလူမှုဖွံ့ဖြိုးရေးနဲ့လူမှုအတိုင်းဝိုင်းအားလုံးရဲ့လုံခြုံရေးကိစ္စရပ်တွေကိုလည်းကော်မရှင်ကအကြံပြုတိုက်တွန်းထားပြီးဒီအစီရင်ခံစာကအကြံပြုထားတဲ့ပြောင်းလဲရေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကအင်မတန်အရေးကြီးတယ်လို့မစ္စတာကိုဖီအာနန်ကဆိုပါတယ
်။အစီရင်ခံစာထဲမှာအကြံပြုထားတဲ့ပြောင်းလဲရေးဖြစ်စဉ်မှာရခိုင်ပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကမရှိမဖြစ်လိုအပ်ပါတယ်။ရရှိတိုးတက်ရေးရဲ့အခြေခံအုတ်မြစ်ဖြစ်တဲ့ရခိုင်ပြည်နယ်ကလူဖွဲ့စည်းအားလုံးကြားယုံကြည်မှုတည်ဆောက်ရေးမှာဒီအားလုံးပါတဲ့တွေ့ဆုံမှုကတစ်ဆင့်အပြောင်းလဲရှိဖို့လိုအပ်ကြောင်းသူတို့အနေနဲ့ကိုယ်တိုင်လက်ခံယုံကြည်မှုရှိရပါမယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်ကိစ္စရှေ့ဆက်လှမ်းနိုင်ရေးအတွက်နိုင်ငံတွင်းကကြိုးပမ်းအားထုတ်မှုတွေအပေါ်မှာရပ်တည်ပြီးတော့ဒီဗက်မလိုက်တဲ့အခန်းကဏ္ဍကနေပြီးတော့ဆက်လက်ပါဝင်သင့်ပါတယ်
။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဗက်မလိုက်တဲ့အခန်းကဏ္ဍကနေပါဝင်ဖို့လိုတယ်လို့မစ္စတာကိုဖီအာနန်ကပြောသွားတာပါ။ကုလအသွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်အနေနဲ့အခုသတင်းစာရှင်းလင်းပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာပဲကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့သလိုလုံခြုံရေးနဲ့ပတ်သက်ပြီးကင်တွယ်ဖြေရှင်းဖို့လိုအပ်ပေမဲ့အပြစ်မဲ့ပြည်သူတွေထိခိုက်မှုမရှိစေဖို့လိုလားကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ
်ဒီကနေ့မနေ့ပဲတမရိုကာဝေးဦးစီးချုံနဲ့တွေ့ဆုံတဲ့ခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာတင်းမာမှုတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးဒေသခံတွေအပေါ်မှာဘယ်လိုသိရောက်မှုတွေရှိလဲဆိုတာဆွေးနွေးပြပါတယ်။ဒီလိုဖြစ်စဉ်မျိုးဟာဘယ်နိုင်ငံဘယ်လူ့အဖွဲ့အစည်းမျိုးမှမဆိုဖြစ်နိုင်ခြေရှိပြီးတော့ဒီလုံခြုံရေးဆိုင်ရာပြဿနာတွေဖြစ်လာလို့ရှိရင်ကင်တွယ်ဖြေရှင်းရမှာပဲဖြစ်ပါတယ်။ဒီလိုကင်တွယ်တဲ့နေရာမှာအပြစ်မဲ့တဲ့နိုင်ငံသားတွေရဲ့ဘဝနေထိုင်မှုအပေါ်မှာထိခိုက်မှုမရှိအောင်တော့လုပ်ရမှာဖြစ်ပါတယ
်။ဒါအပြင်ရခိုင်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာကအမြင်ရှင်းစေဖို့လွတ်လပ်စွာသတင်းယူခွင့်ပြုရေးဟာလည်းအရေးပါကြောင်းမစ္စတာကိုဖီအာနန်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။တမရိုဘက်ကထုတ်ပြန်ချက်တရမှာတော့ကော်မရှင်ရဲ့အချိန်ကန့်သက်ချက်သွာလာမှုကန့်သက်ချက်တွေကြောင့်အကြောင်းအရာအချက်လက်ပိုင်းမှာမပြည့်စုံနိုင်ပေအစီရင်ခံစာပါအချက်လက်တချို့ဟာလွဲမှားမှုတွေရှိတယ်လို့တမရိုကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့ဒီကနေ့တွေ့ဆုံချိန်မှာပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီအပါအဝင်ရခိုင်လူမှုအဖွဲ့အစည်းတချို့ကကန့်ကွက်မှုတွေရှိခဲ့သလိုအဲ့ဒီအဖွဲ့တွေဟာကော်မရှင်နဲ့တွေ့ဆုံဖို့ကိုလည်းငြင်းဆန်းခဲ့ပါတယ်။အခုအပြည့်သက်အစီရင်ခံစာမတိုင်ခင်မှာကော်မရှင်ကကြားပြတ်အစီရင်ခံစာကိုထုတ်ပြန်ခဲ့ပြီးအစိုးရဘက်ကအဲ့ဒီကြားပြတ်အစီရင်ခံစာထဲပါအကြံပြုချက်တချို့ကိုအကောင့်ထည့်ဖော်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့အပြည့်သက်အစီရင်ခံစာပါအကြံပြုချက်တိုင်းကိုအစိုးရအနေနဲ့အကောင့်ထည့်ဖော်နိုင်ပါမလားလို့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်ချက်တွေလည်းရှိနေပါသေးရှင်။